လွှတ်တော်ကရုရှားအစိုးရအတွင်းလူတွေနဲ့ရုရှားဘီလီယနာတတိကြီးတွေရဲ့ကျွဲဝချမ်းသာမှုနဲ့နိုင်ငံရေးလှုပ်ရှားမှုဆိုင်ရာအသေးစိတ်အချက်အလက်တွေပါဝင်တဲ့အစီရင်ခံစာထဲမှာတင်ပြထားတဲ့ရုရှားနိုင်ငံသားတွေပေါ်မှာအရေးယူတန်းခတ်မှုတွေချက်ချင်းမချဖို့အတွက်ဆုံးဖြတ်တာနဲ့ပတ်သက်ပြီးသမ္မတထရန့်အစိုးရအဖွဲ့ကနေခုခံပြောဆိုနေပါလေ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းသိလာခဲ့ရပြီးတဲ့နောက်ကွန်ဂရက်စ်လွှတ်တော်ကဩဂုတ်လတည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှီးဆက်တဲ့ရုရှားနိုင်ငံရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့အမြင့်ဆုံးတွေကိုလွှတ်တော်ရဲ့အတည်ပြုချက်နဲ့အမေရိကန်ဘဏ္ဍာရေးဌာနကနေထုတ်ပြန်ထားတာဖြစ်ပါတယ်ဩလီဂါစ်လို့ခေါ်တဲ့ရုရှားသမ္မတပူတင်လက်ထက်ကျယ်ဝလာသူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ယောက်တို့ရဲ့ဗန်ဒန်ရင်းနဲ့နိုင်ငံရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုအစီရင်ခံစာထဲမှာဖော်ပြထားတာပါ။ဒါပေမဲ့လည်းဒီစီးရင်ထဲမှာပါတဲ့သူတွေကိုရောရုရှားအစိုးရကပါအရေးယူတန်းခတ်မှုတစုံတရာချမှတ်ထားတာမရှိတဲ့အတွက်သမ္မတထရန့်ရဲ့ရုရှားနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေသိပြီးအားပြော့နေသလားဆိုပြီးမေးခွန်းတွေထုတ်လာကြတာဖြစ်ပါတယ်။အထက်လွှတ်တော်ဗန်ဒန်ရင်းကော်မတီရှင်းမောက်ကြားနာပွဲမှာဒီမိုကရက်တစ်အထက်လွှတ်တော်မှဘော့ဖ်မန်နန်ဒက်စ်ကဒီကိစ္စကိုမေးမြန်းရမှာဗန်ဒန်ရင်းဝန်ကြီးစတီဗ်မနူချင်ကအရေးယူတန်းခတ်မှုတွေလှုပ်ဆောင်ထားတဲ့အကြောင်းကိုပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရဟဲဒန်နျူယော့ကတော့ရုရှားစစ်ရကိုဖြစ်စေစီးရင်ထဲမှာပါတဲ့ပုံကိုတဦးတယောက်ကိုဖြစ်စေအရေးယူတန်းခတ်မှုတွေချက်ချင်းလှုပ်ဆောင်ဖို့အတွက်အစီအစဉ်မရှိဘူးလို့ပြောဆိုခဲ့ပြီးအခုချမှတ်တဲ့ဥပဒေအရရုရှားကုမ္ပဏီတွေဟာအတော်အထိနားနေပြီဖြစ်ကြောင်းပြောကြားခဲ့တာပါ။အင်္ဂါနေ့မှာပဲဒီဥပဒေကိုကွန်ဂရက်စ်ကိုအသိပေးခဲ့တယ်လို့ဒီဥပဒေအကောင့်ထဲဖော်ရဟာရုရှားကာကွယ်ဆိုင်ရာရောင်းဝယ်မှုတွေကိုအရဟန္တာဖြစ်စေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတပူတင်ကတော့ဒီအစီရင်ခံစာဟာရန်ဆတဲ့အဆင့်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့ဒါကိုရုရှားအစိုးရကလည်းချက်ချင်းတုံ့ပြန်မှုလုပ်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။